မြန်မာနိုင်ငံမြို့နယ်တချို့ကပြည်သူတွေဟာကိုဗစ် -19 ကုသရေးအတွက်ဆေးရုံတွေမှာလိုအပ်နေတဲ့ကူးစက်ရောဂါကာကွယ်ရေးဝတ်စုံနဲ့အပူချိန်တိုင်းကိရိယာတွေကိုစုပေါင်းပြီးလှူဒန်းနေကြပါတယ်။ဒီချိန်ထဲမှာပဲတချို့မြို့နယ်တွေမှာတော့ကျန်းမာရေးဌာနအုပ်ချုပ်ရေးဌာနနဲ့ပူးပေါင်းပြီးကိုဗစ် -19 ကာကွယ်ကုသရေးအတွက်ဆောင်ရွက်နေတဲ့အကြောင်းကိုတင်ပြသွားပါမယ်။စကိုင်းတိုင်းဒေသကြီးခန်းတီမြို့ကမြို့နယ်ပြည်သူစေဝန်ကြီးမှာကူးစက်ရောဂါကာကွယ်ရေးဝတ်စုံ PPE 15စုံလောက်သာရှိထားတဲ့အခြေအနေမှာရောဂါဖြစ်ပွားလာရင်လုံလောက်မှုမရှိနိုင်တာကြောင့်ဒေသခံတွေကစုပေါင်းပြီးလှူဒန်းခဲ့ကြပါတယ်။လက်ရှိပြည်သူတွေစုပေါင်းလှူဒန်းကြတာကိုခန်းတီမြို့ကန်တဦးဖြစ်တဲ့ကိုအောင်စန်းမြင့်ကအခုလိုပြောပါတယ်
။အဓိကတော့ဆရာဝန်သုံးပေါ့ PPE ဝတ်စုံနဲ့ဟိုသတ်မိုမီတာဆာဆိုင်တဲ့ဥစ္စာပေါ့ကျွန်တော် PPE ဝတ်စုံကအစုံတရားဗန်းကြီးတော့ရှိမယ်ဗျသမ်မိုမီတာအခြားတိုင်းဆက်ကတော့ကျွန်တော်တို့ဒီကိုပူချိန်တိုင်းတဲ့ဥစ္စာကျွန်တော်တို့ဆယ်လဲလောက်တော့ရှိနေကြဟုတ်အဲ့အရာတွေကအဓိကလိုအပ်တာပေါ့သူတို့ကိုယ်တိုင်ကောက်ွယ်ပြီးမှကျွန်တော်တို့ပြည်သူတွေသူတို့ချက်မှတ်ရေးဆောင်ရွက်ပေးမှဆိုတော့သူကအဓိကအခက်အကျရတဲ့ဒါတွေကိုကျွန်တော်တို့လိုအပ်တဲ့ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့တူရခြင်းဖြစ်ပါကြဟုတ
်စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာလည်းအလားတူစူပေါင်းလှူဒန်းတာတွေရှိကြောင်းနဲ့ပစ္စည်းဝယ်ယူရာမှာအခက်အခဲရှိနေကြောင်းမြို့ကန်တဦးဖြစ်တဲ့ဦးပြလောင်ကပြောပါတယ်
သူစုပေါင်းပစ္စည်းရောက်ပြီးသားက PPE 70နဲ့အဲ့ဒီဒီအနေအောင်ကြီးတို့လည်းမဟုတ်ပြီးသားသုံးသုံးပဲရှိမယ်အဲကျွန်တဲ့ဥစ္စာတွေကတော့လူမယ်လို့စင်ရင်ပေးထားကြပြီမယ်လေပစ္စည်းမှားတာဟာဒီကလုံးဝအဆင်မပြေဘူးဖြစ်နေတော့ပစ္စည်းရောက်ရှိမှုချိန်နေဘူးမရှိသေးဘူးအဲအဲ့ဒီအပူချိန်တဲ့ဥစ္စာကောလင်းမတင်ဝယ်တာအစားလုံးက4000ဝယ်ရပြီမယ်အခု9000ဝယ်လို့ပြောနေတယ်အဲ့ဒါပဲဈေးသာရှိတာပစ္စည်းရှိတာဆိုတော့ပစ္စည်းရလည်းမရှိဘူး။ရန်ကုန်ဟောမန္တလေးဟောအစိုးရရောမာတာပဲ။ရမယ်ပြောကြမှာမာလိုက်ပြီမဲ့လေ။ဟောမနေ့ပြန်ရောက်ပါမယ်လို့ဘူတဖူးနဲ့ရောက်ပါမယ်လို့အဲ့လိုချင်းစုတာဒီနေပဲတွေ့နေရတယ
်။ကောလင်းမြို့နယ်ပြည်သူစေယုံနဲ့တိုက်နယ်စေယုံတွေအတွက်အဖျားတိုင်းသံမိုမီတာအောက်ဆီဂျင်သုံးအသက်ရှူကိရိယာတွေမျက်နှာဖုံးနဲ့လက်အိတ်တွေကအစလိုအပ်မှုတွေရှိနေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာလည်းကွာရန်တင်းတည်တံ့ခွဲခြားထားသူတွေအတွက်ထောက်ပံ့နာတွေကိုပြည်သူတွေရဲ့အလူငွေနဲ့သုံးစွဲနေတယ်လို့တီဘောမြို့နယ်ဆေးရုံအုပ်ကြီးဒေါက်တာနန္ဒဝင်းကပြောပါတယ်
။တည်တံ့လာလူတွေအလူရှင်တွေရဲ့အလူငွေနဲ့ဆရာကအခုဆိုရင်ကွာရန်တင်းပိတ်ခံရတဲ့အိမ်တွေကိုအိမ်ကို၄000ကျွဲဖို့ပေါ့နော်။အဲဒီသာခရုတ်ချက်တော်အာလူချက်ဥကောက်ဆွဲကြောင်းအဲ့ဒီပလီရံကဒီတော့၅လောက်ကြာဒီနေ့ဆိုရင်ကျွန်တော်တို့လည်းကြောက်အကိုလိုနေတဲ့အုပ်သွင်းရရင်တော့မြို့နယ်ဆရာဝန်ဒေါက်တာချီစန်းတက်ကိုဒီလိုတွေ့နေပါလိမ့်မယ်အဲ့ဒီဟာအဲ့လိုအိမ်တွေတော့70အိမ်ကြာရှိနေတယ်ပေါ့ငါးအိမ်
ဒီဘောမျိုးမှာတရုတ်နဲ့ထိုင်းကပြန်လာသူ100လောက်ကိုတီးခြားနေထိုင်ဖို့အတွက်လဲ shelter housing အဆောက်အအုံလေးလုံးပြင်ဆင်ထားသလိုကူးစက်မှုပြင်းထန်လာရင်အသက်အရွယ်ကြီးရင်သူနာမကျန်းသူနဲ့ကိုယ်ခံအားနည်းသူ100လောက်ကိုတီးခြားနေထိုင်စေဖို့အတွက်လဲဒေသခံအလူရှင်ကျန်းမာရေးဌာနနဲ့အုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းစီစဉ်ထားကြောင်းပြောပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကိုဗစ် -19 ကူးစက်လူနာတွေ့ရှိပြီးနောက်ပြောကြားတဲ့မိန့်ခွန်းမှာယောဂါကာကွယ်ကုသထိန်းချုပ်ရေးအတွက်ရန်ပုံငွေတရက်ထူထောင်သွားမှာဖြစ်ကြောင်းနဲ့ပြည်သူတွေအနေနဲ့ပါဝင်လှူဒန်းကြဖို့ကိုတိုက်တွန်းထားပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်။